တောင်တရုတ်ပင်လယ်ရေချောင်းပိုင်နဲ့ညင်းပွားနေတဲ့ရေပိုင်နဲ့ထဲမှာသူတို့ပိုင်စီရင်ဆုံးဖြတ်ခွင့်နေမည်ဆိုတာကိုပြသတဲ့ကြိုးစားမှုတစ်စိတ်တစ်ပိုင်အဖြစ်ဖိလစ်ပိုင်ကမ်းခြေဆောင်တပ်တွေစီရင်လေ့ကျင့်နေပါတယ်။တဘာဝအရင်အမြင့်ပေါ်ကျွေဝါတဲ့ပင်လယ်ပြင်ပိုင်နဲ့ကိစ္စတရုတ်နဲ့တင်းမာမှုတွေတိုးလာနေတဲ့အချိန်မှာဖိလစ်ပိုင်သိမ်းထားတဲ့သီတူကျွန်းနဲ့တရုတ်ဘက်ကထိန်းချုပ်ထားတဲ့စကာဘိုရိုရှိုဝကျွန်းနဲ့အနားမှာဖိလစ်ပိုင်ကမ်းခြေဆောင်တပ်ကစီရင်လေ့ကျင့်တာပါ။ပြီးခဲ့တဲ့လကစပရက်လီကျွန်းစုနာမှာရန်내ချီတဲ့တရုတ်တင်မောတွေကိုတွေ့ခဲ့ရပြီးတဲ့နောက်နှစ်နိုင်ငံအကြားတန်တမန်ရေးအရာနောက်ဆုံးညှင်းခုမှုတွေပို့ပြီးတော့ကြီးထွားလာခဲ့တာဖြစ်ပါတယ်။တင်မောအများစုဟာအငင်းပွားနေတဲ့ကန်ယူရန်ဒေတာအနီးမှာတွာလာနေခဲ့တာဖြစ်ပါတယ်။ပင်လယ်ပြင်တစ်ခုလုံးကိုသူတို့ပိုင်းလို့ပြောထားတဲ့တရုတ်နိုင်ငံကဒီတင်မောတွေကိုပြန်ခေါ်ဖို့ဖိလစ်ပိုင်ဘက်ကတောင်းဆိုတာကိုလက်မခံခဲ့ပါဘူး။ဒီလေတွေဟာငါးဖန်းလေတွေလို့တရုတ်နိုင်ငံဘက်ကပြောပေမဲ့ရေတဲ့အမီမခံတဲ့အရသာတိုက်ခိုက်ရေးရည်ရွယ်နေဖြစ်တယ်လို့ဖိလစ်ပိုင်ဘက်ကပြောဆိုထားပါတယ်ရှင်။